ပိုယမင်းကြီး Francis ဟာအခုသတင်းပတ်တွင်အရှလီသားကိုတွားရောက်မှဖြစ်ပြီးတော့ဒါဟာသူ့ရဲ့ပိုယမင်းကြီးတက်တန်းတဲ့လျှောက်အရှိကြဆုံးနဲ့အဝေးဆုံးသွားတဲ့ခီးစဉ်သာမဟုတ်ဘဲစိန်ခေါ်မှုအများဆုံးခီးစဉ်လည်းဖြစ်ပါတယ်။ပိုယမင်းကြီးဟာစက်တင်ဘာ2ရက်နေ့ကနေ13ရက်နေ့အထိအင်ဒိုနီးရှား Papua New Guinea အရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုလေနဲ့တွားရောက်မှဖြစ်ပြီးတော့မိုင်အားဖြင့်တော့စုစုပေါင်း1390ရှိမှဖြစ်ပါတယ်။ဒီခီးစဉ်ကသူရင်သွားခဲ့တဲ့နိုင်ငံသားခီးစဉ်44ခုထက်အများကြီးရှည်လျားပြီးတော့ပိုယမင်းကြီးရဲ့ခီးစဉ်တွေထဲမှာအချိန်အားဖြင့်ရောခီးကွာဝေးရာရောအခြေဆုံးခီးစဉ်တွေကတစ်ခုဖြစ်ပါတယ်။မူလကတော့ဒီခီးစဉ်ကို2020ခုနှစ်ကသွားဖို့စီစဉ်ခဲ့တာဖြစ်ပြီးတော့ကိုဗစ်ကရောဂါကြောင့်ရွှေ့ဆိုင်းခဲ့ရပြီးအခုမှပြန်သွားဖို့လုပ်ခဲ့တာဖြစ်ပါတယ်။သူနဲ့တူသူ့ရဲ့ဆရာဝန်နဲ့သူနာပြုနှစ်ယောက်အပြင်ကိုရီးယားရှိတွေကိုလည်းဗာတီကန်ဒီကိုယ်စားလှယ်အဖွဲ့နဲ့အတူခေါ်သွားမှာဖြစ်ပါတယ်ပိုယမင်းကြီးဟာအင်ဒိုနီးရှားနိုင်ငံမှာတော့ဂျကာတာမြို့နယ်မှာရှိတဲ့မွတ်စလင်ပလီရဲ့အကြီးအကဲနာဆာရူဒင်ဦးမာနဲ့တွားရောက်တွေ့ဆုံပြီးတော့ခရစ်ယာန်နဲ့အစ္စလမ်ဘာသာနှစ်ခုကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့ပူးတွဲကြေညာချက်တခုလည်းထပ်မံရေးထိုးသွားဖို့ရှိနေပါတယ်ခင်ဗျာ